မင်္ဂလာပါရှင်လွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်ဇွန်လ26ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ ကျမတီမင်းစင်ပါရှင်ဒီနေ့အစီအစဉ်မှာအာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံအခြေအနေပိုဆိုးလာတဲ့အကြောင်းဆွေးနွေးတဲ့သတင်းတွေ့ဆုံမေးမြန်းချက်အပတ်စဉ်ကဏ္ဍနဲ့တိုင်းရင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။လာအိုနိုင်ငံဘီယန်ကျင်းမြို့မှာကျင်းပတဲ့အာဆီယံအရှိတောင်အာရှနိုင်ငံများအသင်းနိုင်ငံသားရေးဝင်ကြီးတွေအစည်းအဝေးမှာမြန်မာနိုင်ငံကပုံမိုဆိုးရွားလာတဲ့အခြေအနေတွေကိုဆွေးနွေးခဲ့တယ်လို့စင်ကာပူနိုင်ငံသားရေးဝင်ကြီးကမနေ့ကပြောကြားလိုက်ပါတယ်။အစည်းအဝေးမှာမြမအရေးအပါအဝင်ဒေတာတွင်တဲ့ပထဝီနိုင်ငံရေးဖြစ်ပေါ်လာတာတွေကိုအာဆီယံနိုင်ငံသားရေးဝင်ကြီးတွေဆွေးနွေးခဲ့ကြတယ်လို့သူ့လူမှုကွန်ရက်မှာရေးသားထားတဲ့အကြောင်းစင်ကာပူ Straight Times သတင်းကဖော်ပြပါဗျ။မြမနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ရက်အကောင့်ထက်ဖော်ရေးအရေးကြီးတာကိုလည်းဝင်ကြီးတွေဆွေးနွေးခဲ့တယ်လို့ဆိုပါတယ်။2021ဆက်အာနာတင်လိုက်တဲ့အတွက်ပေါ်ပေါက်လာတဲ့ပြဿနာဖြေရှင်းဖို့ချမှတ်တဲ့ဒေတာရင်းငိမ့်ချမ်းရေးအစီအစဉ်ကိုစစ်ကောင်စီကစစ်ဆက်ဆွေးနွေးလိုတဲ့ဆန္ဒမရှိဘူးလို့အင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးကမနေ့ကဝေဖန်လိုက်ပါတယ်။အာဆီယံနိုင်ငံသားရေးဝင်ကြီးတွေအစည်းအဝေးပြင်ပမှာစင်ကာပူနိုင်ငံသားရေးဝင်ကြီးနဲ့တီးတန့်တွေ့ဆုံပြီးတဲ့နောက်မှတ်ချက်ပေးတာလို့ AFP သတင်းကဖော်ပြပါတယ်။အာဆီယံဘုံသဘောတူညီချက်၅ရက်ကိုမြန်မာစစ်ကောင်စီကလိုက်နာဖို့ပြက်ကွက်တယ်ဆိုတဲ့အမြင်ချင်းတူတာကိုလည်းနိုင်ငံသားရေးဝင်ကြီးနှစ်ဦးဖလှယ်ကြတယ်လို့အင်ဒိုနီးရှားဝင်ကြီးကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားပါတယ်။ရုရှားနိုင်ငံသားရေးဝင်ကြီးဆာဂေးလာဗရော့ဖ်နဲ့တရုတ်နိုင်ငံသားရေးဝင်ကြီးဝမ်ယီတို့လည်းအာဆီယံနိုင်ငံသားရေးဝင်ကြီးတွေအစည်းအဝေးပြင်ပမှာမနေ့ကတွေ့ဆုံဆွေးနွေးကြတယ်လို့ရုရှားနိုင်ငံသားရေးဝင်ကြီးဌာနကပြောကြားပါတယ်။AFP ကဖတ်ရှုရတဲ့အာဆီယံကြီးညာချက်မူကြမ်းမှာ2021ဆက်အာနာတင်လိုက်ပြီးတဲ့နောက်အကြမ်းဖက်မှုဆက်လက်ဖြစ်ပွားနေတာကိုအာဆီယံဝင်ကြီးတွေကပြင်းပြင်းထန်ထန်ရှုံချထားတယ်လို့ဆိုပါရယ်မြန်မာနိုင်ငံမြောက်ပိုင်းအခြေအနေတွေကိုတရုတ်ကအနီးကပ်စောင့်ကြည့်နေပြီးစစ်ဆက်ဆွေးနွေးညှိနှိုင်းဖို့နဲ့စစ်မှတ်ဖြစ်ပွားနေတာတက်နိုင်သမျှအမြန်ဆုံးရပ်ဆိုင်ဖို့တက်ဆိုင်သူတွေကိုတိုက်တွန်းတယ်လို့တရုတ်နိုင်ငံသားရေးဝင်ကြီးဌာနပြောခွင့်ရသူကမနေ့ကပြောကြားလိုက်ပါတယ်နိုင်ငံသားရေးဝင်ကြီးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာ Reuters သတင်းဌာနကမြန်မာနိုင်ငံနဲ့ပတ်သက်ပြီးမေးမြန်းချိန်မှာပြောတာပါ။ဒါရင်မကအငင်းပွားမှုတွေကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းဖို့အခြေအနေပိုအရှိန်မြင့်လာတာကိုရှောင်ကျဉ်ဖို့နဲ့အထူးသဖြင့်တရုတ်နယ်စပ်တွေနယ်စပ်ဒေသတွေမှာနေထိုင်သူတွေမြန်မာပြည်ရင်းကတရုတ်စီမံချက်တွေစီးပွားရေးလုပ်ငန်းတွေနဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးကိုထိပါအောင်မလုပ်ဖို့တောင်းဆိုထားတယ်လို့တစ်ဆက်တည်းပြောပါရယ်။ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်၅ခုနဲ့မန္တလေးတိုင်းမိုးကုတ်မြို့ကိုစစ်ကောင်စီတပ်ကလေကြောင်းကရောလက်နက်ကြီးနဲ့ပါပစ်ခတ်တိုက်ခိုက်တာကြောင့်တလအတွင်းအရက်သား125ယောက်သေဆုံးပြီး169ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့တန်းအမျိုးသားလူမျိုးရေးတပ်မတော် TNL ကမနေ့ကသတင်းထုတ်ပြန်ပါတယ်။ကြောင်မဲနောင်ချိုမိုးမိတ်လာရှိုးတီဘောနဲ့မိုးကုတ်မြို့တွေကအရက်သားတွေသေဆုံးတာလို့ပြောပါတယ်။2029စစ်စင်ရေးဒုတိယပိုင်းစတင်ခဲ့တဲ့ဇွန်လ25ရက်နေ့ကနေမနေ့ကအထိတလအတွင်းတည်ဆုံးကြတာဖြစ်ပြီးဒေသခံ3000ကျော်လဲနေရဲဆွန့်ခွာထွက်ပြေးနေရပါတယ်။နောင်ချိုနဲ့မိုးမိတ်မြို့တွေမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဆိုပါတယ်။တွဲဆုံမင်းမြန်ချက်တစ်ခုကိုထုတ်လွှင့်ပါမယ်။ချင်းတိုင်းသားလက်နက်ကင်အဖွဲ့အချင်းချင်းညီညွတ်မယ်ဆိုရင်ဒီနှစ်မိုးရင်းမှာချင်းပြည်နယ်တစ်ခုလုံးကိုစစ်ရေးအရထိန်းချုပ်နိုင်မယ်လို့ချင်းမျိုးသားတပ်ဦးရဲ့နိုင်ငံသားရေးတာဝန်ခံလည်းဖြစ်ချင်းလူခွင့်ရေးအဖွဲ့အမှုဆောင်ညွှန်ကြားမှုလည်းဖြစ်တဲ့ဆလိုင်းပွေလျံမန်းကပြောပါရယ်မဝင်မထွန်တွေ့ဆုံမေးမြန်းထားပါရယ်ရှင်
မင်္ဂလာပါဆရာရေဆရာအခုဆိုရင်ဆရာတို့ဒီချင်းပြည်နယ်မှာပေါ့နော်တိုက်ပွဲတွေကလည်းပြင်းထန်နေတယ်ဒီမှာပေါ့နော်ဟိုစစ်ကောင်စီနဲ့တိုက်ပွဲဖြစ်တာတွေရှိသလိုချင်းလက်နက်ကင်အဖွဲ့အချင်းချင်းကြားလဲဆရာရေထိတွေ့မှုတွေရှိနေတာမျိုးရှိတော့ပေါ့နော်ဒီအနာဂတ်မှာပဋိပက္ခတွေကပို့ပြီးတော့ဒါများလာနိုင်စရာရှိတယ်ဟိုချင်းပြည်နယ်ရဲ့စစ်ရေးအခြေအနေတွေကပေါ့နော်အနာဂတ်မှာဘလို့များဖြစ်လာနိုင်လဲဆရာတို့ဘလို့များမျှော်လင့်ထားလဲရှင
်စီကြီးနဲ့နိုင်ငံကြီးဟန်ချက်ငင်ကြီးလုံနိုင်ဖို့ကျွန်တော်တို့ချင်းလက်ကောင်စီဖွဲ့လိုက်တယ်အဲ့ဒီမှာလည်းအားလုံးကျွန်တော်တို့စူးစူးစီးစီးပဲနှုတ်ဆုံးချိန်ထိဒါပေမဲ့အဲ့ဒီ conference ခေါ်တော့သုံးလေးဖွဲ့ကမလာဖြစ်ဘူးပြီးတော့သူတို့မလာတဲ့ခါကျတော့ democracy ဆိုတာကျွန်တော်တို့အဲ့ဒီဘုံပန်းတိုင်တူငီတာပဲသူတို့လည်းဘာမှအကန့်ကွက်တာမရှိတဲ့အတွက်ကြောင့်ဆက်ပြီးတော့လှုပ်မယ်ဆိုပြီးတော့ကျွန်တော်လှုပ်လိုက်တယ်ပြီးတော့ချင်းပြေဆိုးရဖွဲ့တယ်ချင်းလွှတ်တော်ဖွဲ့လိုက်တယ် ပြီးတော့တရားလွှတ်တော်ချုပ်လဲဖွဲ့လိုက်တယ်ကျွန်တော်တို့အဲ့ဒီမှာကျွန်တော်တို့ဒီမပါဝင်နိုင်တဲ့အဖွဲ့အစည်းတွေကိုလဲပါဝင်ဖို့ကျွန်တော်တို့တကားဖွင့်ထားတယ်ဗျဆွေးနွေးနေတယ်အခုကျွန်တော်တို့အဲ့ဒီ chain brotherhood လို့ခေါ်ကြတယ်ဗောနော်သူတို့အခုသူတို့ကချင်းချင်းတိုက်ခိုက်နေတယ်လို့ပြောတယ်ကျွန်တော်တို့မတိုက်ခိုက်ဘူးအဲ့ဒါလုံးဝမဟုတ်ဘူးကျွန်တော်တို့ချင်းပြီအစိုးရပဲဖြစ်ဖြစ်ချင်းလန်ကောင်ဆယ်ပဲဖြစ်ဖြစ်စီအန်အေပဲဖြစ်ဖြစ်ပြီးတော့တခြားဒေသကာကွယ်ရေးအဖွဲ့တွေပဲဖြစ်ဖြစ်ကျွန်တော်တို့ငြိအကူချင်းချင်းကြတိုက်ပွဲ
လုံးဝပေါ်ဆောင်မှာမဟုတ်ဘူးမဖော်လည်းမဖော်ဆောင်ဘူးပင်ကပြောကားဒီကြောင့်ဒီလိုမျိုးဖြစ်တာပါလို့ကျွန်တော်ပြောချင်ပါတယ်ဟိုဆရာတို့ပေါ့နော်ဒီချင်းပြည်အစိုးရအဖွဲ့ကိုဆိုရင်လည်းဒါဖေဖော်ဝါရီလတရက်နေ့ပေါ့နော်ဒီနှစ်ထဲမှာစပြီးတော့ဖွဲ့စည်းလိုက်တယ်ဒီလိုဖွဲ့စည်းလိုက်တဲ့အခါမျိုးမှာစောစောဆရာပြောတဲ့အထက်မှာလည်းပါတယ်ပေါ့နော်ဒီချင်းပြည်နယ်အဖွဲ့တွေရာဆို
ဒီအနာမသိခင်ကဟုတ်ကဲ့အခုကခုနှစ်ခုပဲကြံတော့တယ်အဲ့ဒါစဉ်းစားကြည့်လို့ရတာပေါ့ငါးဆယ်၆ခုထဲမှာခုနှစ်ခုပဲကြံတယ်ဒါပေမဲ့ကြံတဲ့ဟာတွေကတရင်ဌာနချုပ်တွေမြို့ဟာဌာနချုပ်တွေဖြစ်နေတယ်ကျွန်တော်တို့ခုချစ်ဆယ်ရာခိုင်နှုန်းကျော်ကျွန်တော်တို့ထင်ချုပ်ထားတယ်ဆိုတော့ကြံတဲ့ဟာတွေကတော့ဟိုငါးဆယ်၆ခုထဲမှာခုနှစ်ခုပဲကြံတော့တယ်ဆိုတော့ကျွန်တော်တို့ကတော့မျ ဒီတာရင်းရဲ့ဆရာတို့ဒီချင်းပြင်းနယ်မှာပေါ့เนาะတိုက်ပွဲတွေရာလည်းပြင်းထန်နေတယ်ဆရာအခုဆိုရင်ဆရာတို့ဒီချင်းပြင်းနယ်မှာပေါ့เนาะတိုက်ပွဲတွေရာလည်းပြင်းထန်နေတယ်ဆရာအခုဆိုရင်ဆရာတို့ဒီချင်းပြင်းနယ်မှာပေါ့เนาะတိုက်ပွဲတွေရာလည်းပြင်းထန်နေတယ်ဆရာအခုဆိုရင်ဆရာတို့ဒီချင်းပြင်းနယ်မှာပေါ့เนาะတိုက်ပွဲတွေရာလည်းပြင်းထန်နေတယ်ဆရာအခုဆိုရင်ဆရာတို့ဒီချင်းပြင်းနယ
မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာရန်ကုန်ကပေးစာကိုအရင်ဆုံးတင်ပြကြပါမယ်ကျွန်တော်ကတော့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်ငွေပြင်လယ်စက်မှုဆောင်တွေကအိတ်ချုပ်ဆက်ယုံတယုံကအလို့သမားတယောက်ပါအခုကာလမှာကုန်စည်နှုန်းတွေအဆမတန်တက်နေတာနဲ့အမျှအထည်ချုပ်အလို့သမားတွေတော်တော်လေးကိုအဆင်မပြေကြပါဘူးကျွန်တော်တို့အလို့သမားအများစုကလောက်ခလာစာတိုးပေးဖို့တောင်းဆိုပေမဲ့တတိကမတိုးပေးတဲ့အပြင်မလုံနိုင်ရင်တခါတည်းအလို့ထွက်လို့ပြောပါတယ်ကျမရေးချောင်းအလုံးမစင်းနိုင်တဲ့ဝန်ထမ်းတချို့ကိုဆိုရင်လဲအပြစ်ရှာပြီးတော့နစ်နာကြီးမပေးဘဲအလုပ်ထုတ်ပါတယ်။ဒီအကြောင်းအလုပ်သမားအဖွဲ့အစည်းတွေသိအောင်တင်ပြပေးပါဆိုပြီးပြပို့လာတာပါရှင်။အခုဆက်ပြီးတော့နာဂဒေတာဘက်ကဒေတာကန်တူရဲ့ဘေးစာကိုတင်ပြပါမယ်။ကျွန်တော်ကတော့သခိုင်းတိုင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာနန်းရုံမြို့နယ်ပန်ဆောင်မြို့တွင်းကျေးရွာတရွာကပါ RFA ရေကျွန်တော်တို့နယ်ဘက်မှာမိုးများပြီးတော့နမလစ်ကျေးရွာနဲ့လောက်လိုင်ကျေးရွာကြားကလမ်းတွေပျက်စီးသွားတာလာနဲ့ချီပြီးတော့ကြာနေပါပြီ။ဒီလမ်းတွေကိုအခုထိမပြင်နိုင်သေးတာကြောင့်ဒီပန်ဆောင်နဲ့နန်းရုံမြို့ကြားသွားလာနေကြတဲ့ပြည်သူတွေအရန်အခက်တွေ့နေကြပါဗျ။တယောက်တည်းသွားရင်လမ်းမှာမော်တော်ဆိုင်ကယ်တွန်းပေးကငွေကျပ်3000ခွဲ4000ပေးရပါဗျ။အသွားအပြန်ဆိုရင်သသိန်းနီးနီးရှိပါဗျ။အခုလိုမျိုးအဆအဆအရာရာကြက်တဲနေချိန်မှာခရီးသွားရသူတွေအရန်ခက်ခဲနေကြတာကြောင့်ဒီအကြောင်းသက်ဆိုင်ရာဒေတာတာဝန်ရှိသူတွေသိရှိပြီးတော့အမြန်ဆုံးပြုပြင်ပေးစေချင်ပါတယ်ဆိုပြီးပြပို့လာတာပါရှင်။အခုဆက်ပြီးတော့ YPS အစုရှယ်ယာရှင်တယောက်ရဲ့ဘေးစာကိုတင်ပြပါဦးမယ်။ဒီရန်ကုန်တိုင်းပုဂ္ဂလိကသယူပို့ဆောင်ရေးကြီးကြပ်မှုကော်မတီ YRTC ဒုဥက္ကဋ္ဌနဲ့ TRPC လို့ခေါ်တဲ့ Translink ကုမ္ပဏီဥက္ကဋ္ဌက YPS 132 YPS 85နဲ့YBS 86ကားတွေမှာ CCTV တက်ဖို့အစုရှယ်ယာရှင်တွေကိုပြောပါတယ်တဲ့သူတို့ရွေးချယ်ထားတဲ့ Asia Star မှနီးပညာကုမ္ပဏီနဲ့ပူးပေါင်းတက်ဆင်မှာဖြစ်ပြီးတော့ကားတစ်စီးကိုငွေကျပ်25သိန်းကျမယ် မတက်ရင် line ထွက်ခွင့်ပိတ်မယ်လို့ပြောပါရယ်။တခြားကုမ္ပဏီတွေမှာ CCTV တပ်ဆင်တဲ့နှုံထားက18,600ပဲကြပါရယ်။အဲ့ဒီကုမ္ပဏီတွေနဲ့ချိတ်ဆက်တက်ဆင်ခွင့်မပြုဘူးလို့လည်းပြောပါရယ်။အစုရှယ်ယာရှင်တွေကိုဒီလိုမျိုးမတရားလုပ်ပြီးတော့ကားလိုင်းပိတ်မယ်လို့ချိန်ချောင်းနေတဲ့အကြောင်းတင်ပြပေးပါဆိုပြီးပြဖို့လာတာပါရှင်။အခုတစ်ခါအေယာဝတီတိုင်းကပေးစာကိုတင်ပြပါဦးမယ်။ကျွန်မကတော့ဒနုပြူမျိုးနဲ့အမှတ်၁ရက်ွက်ကပါ RFA ရေ။အခုလက်ရှိဒနုပြူမျိုးရေဘေးအတွက်ပေးတဲ့အထောက်အပံ့တွေကိုကျွန်မတို့ပြည်သူတွေအပြည့်အဝမရပါဘူး။ရက်ွက်လူကြီးနဲ့အပေါင်းအပါတွေပဲရကြယူကြပါရဲတဲ့။ရက်ွက်အတွက်စီဝေးရင်အင်ဂျီ100ရှိရင်120လောက်အထက်ကိုတင်ပါတယ်။ရရင်အုတ်ချုပ်ရည်မှုနဲ့အဖွဲကခွဲဝေယူတာပြန်ရောင်းစားတာမျိုးတွေရှိနေပါတယ်တဲ့။ဒီအကြောင်းအများသိအောင်တင်ပြပေးပါဆိုပြီးပေးပို့လာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။နောက်တစ်ပတ်မှာလည်း RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။
ဆက်လက်ပြီးရှန်တိုင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်။မြန်မာဘာသာစာရင်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင
်။မိုင်ဆုံခါပိနော့ကွန်ဘန်တိုင်တန်းစင်တိုချက်ဆောင်ပင်းယူလီကတ်ယန်ယူခနော။မနေ့ဝန်နေ့26လွန်ဇူလိုင်ပီခရစ်2024လက်နေပီတိုင်းဆွိုင်ပါပိုင်18နီလွန်8လောင6ခါဝန်စုခုံပွိုင်စင်အရဖေတဲ့ခမိုင်ပွိုင်စင်ဖိုင်တိုင်းယူအော။ตนาวงได้ใจเมืองเป็นพวาปุ่นพรเสใจหีพงตั้งขาวนั่งเยหอมเตห่มกันให้งานขาวเงาในปันกว่าค่ะอ
ปางยันซึก1027หอบกำสองอันจุ้มเวลีซึกโคมกันหลอดตึกจุ้มซึกมันยึดเอาวานเอาเวียงในเมืองใต้ปอดห่องอยู่นั้นปางตึกสืบเป็นอยู่ในเจเวียงหนองเขียวเกี้ยงแม่สีป้อเมืองกุลเมืองหิดจะในซึกลอยตั้งปลองปืนเผาเมื่อที่เศร้าสีนันวายึดไหลตับมาในเจเวียงเมืองกุลมดเสกุ้มโตเวียงไหลยาววันไหนเมื่อวันที่25ในก็ซึกเขตเก้ากลาง MNDAA อันเวดล้อมโหลดึกซึกมันตีเวียงลาเชียวมาเข้าตั้งเช้าวันไปนั่นก็ปืนผ่าวันเข้าถึงในตัวเวียงลาเชียวยึดแรงเงางุ้นเตืองซึกจิงห้องวันออกจุ้มซึกมันหลีงามเนี่ยกึกปืนการลุกพื้นกำในได้ว่าจุ้มซึกมันซุ้มใหญ่ซุ้มหลงเตะวันไหน
ย่ำเหนียวซึกมันอันไปย่อมว่างเคืองเสมกอยู่เนื้อหื้อเนื้อเยก้นเมืองลาเซียวเจ้านั้นซึกเขเก้ากลางตึกหลอดตึกกวาดล่างอยู่เลเสียงกองตึกแดกอยู่กวนม้วนที่เศร้าสามปนมาในซึกเขเก้ากลางปืนเผาว่าจำจอซึกหนึ่งเกาะจอหันสองเกาะคนซึกหลงหาเกาะอ่อนโหแห้งก้นสามปากไป17เกาะว่างเคืองตีเขาไว้วันไหนย้อนปังตึกกำในเสเฮือนเยก้นเมืองเวลาเซียวลูกไว้น้ำก้นเมืองเลยตาย30ปลายมาเจ็บอ่ำย้อม70ก่อก้นเมืองนับแสนในปลายันเฮือนเยดิวม้วนที่เศร้าสี่ป่นมาในหมากลงตกใส่ลูกเปี่ยมก้นเมืองสามกบไม่ลุกเติมมาเจ็บเผาแห้งบางตึกอันเป็นอยู่ตั้งเวียงเกี่ยวแม่นั่นแต่ก้นเมืองไหลลูกตายหิมปักก่อยาวันไหน
เมืองได้ประจันจิตดอนโดนที่เจวิ้งปังล่องนั่นก้าอันก้นหวานก้นเมืองต่างโคกุนสินก้าขนำตั้งกินเจอในหญ้าซึกมันแห่หามย้อนตวยป้อมป้าลิกกำไทยเอาเงินยึดเอาโคของซื้อในอำปันลัดผ่านยึดเอาไว้ตีกิ๊กเขานั่นเสียเจ้าเอาเงินนับโหสิบแสนมากำเอาถุดเอาจังไรขึ้นวันไหน
ย่ำเหนียวย้อนจุ้มซื้อมันยึดอาณาเสวันเมืองอ่ำลีขันกุ่นกินย่ำขึ้นสมำปันก้นเมืองต่อต่างและก้นปังลองหาซื้อกินข้าวสารหยาบมากหรือเก่าเนื่องจากเวงปังล่องในก้นปลายเพศซึกมาปึงโฮมอยู่เศร้าน้ำตีวันว่าหลีอันกายันเวงปังล่อง14ลักนั้นข้าวสารหนึ่งทงขึ้นถึง130,000ปี้ยาวเลยก้นเมืองกูข้าวสารขาดกว่าในโลกาศเสียหาซื้อกินน้ำไรก็ยาววันไหนมื้อนี้เศร้าหาเลือนจุไลย่ำไว้วันหามองครึ่งซึ่งมาเอาครึ่งมินมายึกตีเวงแสนวีหาวแห้งยื้อกองจากสายป้าแทงเฮ็ดให้ก้นเมืองจื้อปอกมืออยู่ขึ้นในเวงแสนวีเป็นอันหยาบผึดกินเจอก้นเมืองเวงแซนวีก็หนึ่งลาดว่าซึกมันมายืนลงเสดีหิมโฮงแฮมฮอเตแซนวีอันมีหิมจำตั้งหอเหมือนนั่นลองลูกไกวก็มีดังน้ำลองหมัดเจ็บลูกตายแต่อันมีผ่าหัดออกด้วยว่าไหนม้วนที่18ปนมายามไม้วันสี่โมงนั่นก็ซึกมันเอาเครื่องมีนมาปล่อยหมักเสดีกัดลงเวงแซนวีมีคนตาย10ปลายหมัดเจ็บ20ปลายไว้หลังนั้นซึกมันเอาเครื่องมีนมาปล่อยหมักเสดีเวงแซนวีกูวันก้นเมืองเตปลายก่อมจางเตอยู่ก่อมมีลองหลอดเพ
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ကင်းဝေးကြပါစေရှင်